အမေရိကန်ပြည်ထောင်စုအတွင်းစိတ်ဝမ်းကွဲပြားနေတာတွေအစွန်းရမှုနဲ့မတရားမှုတွေကိုပြုပြင်နိုင်ရေးမာတင်လူသကင်းဂျူနီယာရဲ့ဘဝကိုကြည့်ပြီးတော့အတူယူကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြည်သူတွေကိုပြောကြားလိုက်ပါတယ်။ကွယ်လွန်သူပြည်သူအခွင့်အရေးကောင်းဆောင်မာတင်လူသကင်းတင်းအုပ်ဆရာအဖြစ်တာဝန်ယူခဲ့တဲ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ခရီးရန်ဖျားကျောင်းမှာကျင်းပတဲ့တနင်္ဂနွေနေ့အောင်မွေးပွဲအခမ်းအနားမှာသမ္မတဘိုင်ဒန်ကလက်ရှိသမ္မတတဦးနေနဲ့ပထမဆုံးတက်ရောက်ခဲ့ရမှာထည့်သွင်းပြောကြားတော်တာပါ။ဇန်နဝါရီလရဲ့16ရက်တနင်္လာနေ့ကိုတော့မာတင်လူသကင်းဂျူနီယာရဲ့မွေးနေ့အထိမ်းအမှတ်အမေရိကန်အစိုးရရုံးပိတ်ရက်အဖြစ်သတ်မှတ်ထားပါတယ်။Ebenezer Nichin Kriyan ဖရာကျောင်းကသင်ဥဆရာတော် Democrat ထက်လွတ်တော်အမတ် Raphael Warnock ရဲ့ဖိတ်ကြားချက်နဲ့သမ္မတ Biden တက်ရောက်လာတာပါ။အခုအချိန်မှာ American နဲ့ကမ္ဘာကြီးအတွက် Democracy နဲ့အာဏာရှင်ကြားရွေးချယ်ရမယ့်လမ်းဆုံလမ်းခွာကိုရောက်နေပြီလို့ယူဆကြောင်းသမ္မတ Biden ကမိန့်ခွန်းမှာပြောဆိုသွားပါတယ်။ပြန်ပရာအခြေအနေထက်လူမှုအတိုင်းဝိုင်းစစ်တပ်ကိုရွေးချယ်ရမယ့်အချိန်ဖြစ်ပြီးတော့မြေတားတရားထက်အမုံတရားကိုဦးစားပေးရွေးချယ်ကြမှာလားလို့လည်းသမ္မတ Biden ကမိန့်ခွန်းထုတ်သွားပါတယ်။မေပေးပိုင်ခွင့်အတွက်လှုပ်ရှားခဲ့တဲ့ Martin Luther King ရဲ့ခရင်ချက်ဟာအလွန်လေးနက်ပြီးတော့စိတ်ဓာတ်ပိုင်းကိုကျင့်သိက္ခာပိုင်းတွေပါဝင်ပါတယ်လို့လည်းပြောကြားသွားပါတယ်။ American ပြည်သူအားလုံးအတူတကွရှေ့ဆက်ရှောက်လန်းကြပါစို့လို့လည်းသမ္မတ Biden ကသူ့မိန့်ခွန်းထဲကနေပြည်သူတွေကိုသတင်းစကားပေးသွားခဲ့ပါတယ်။1968ခုနှစ်အသက်39နှစ်အရွယ်တန်နစီပြည်နယ်မန်ဖစ်မြို့မှာလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ဒေါက်တာကင်ဟာတက်ရှိထင်ရှားရှိခဲ့မယ်ဆိုရင်တော့ဇန်နဝါရီလ15ရက်နေ့တနင်္ဂနွေနေ့ဟာ94နှစ်ပြည့်မွေးနေ့လည်းဖြစ်ပါတယ်